ဒီဆေဆိုးရနှစ်ပေါင်းများစွာနိုင်ငံရေးကျင်းသားတွေတို့မှလည်းဒီထောင်ရင်းနေထဲမှာလူတွေကိုညှဉ်းပန်းနေနှိပ်စက်တယ်လူအဖွဲ့အစည်းတွေကိုချိုးဖောက်တယ်ဖျက်ဆီးတယ်ဆိုတာတွေကကြားပြီဗျအဲ့ဒီဟာတွေကိုကျွန်တော်ကမှတ်တမ်းတင်နေတယ်ဗျာဒါပဲဗျာလူမဆန်တာလည်းမဟုတ်တလိ္ဆန်တောင်မဆန်ဘူးဘာလို့လဲဆိုတော့တလိ္ဆန်ကမှတလိ္ဆန်ချင်းညာသေးတယ်ဗျာတလိ္ဆန်ချင်းဥမာဆိုတော့ဟိုตัดซ้าอย่าหลุหลุตัดซ้าล่ะเว้ยตู้เนี่ยตบาวะหลูอัจฉะไปหลุดเลยล่ะชิ้นมั้นจินหลุหลุต้มมวยเลยสิจ้อจินหลุတော့ไม่หลุดีมันก็တော့ดีท่องนี่มาผิดนี่ล่ะก็ดีสิจ้อยี่ท่องดีๆสิท่องล้านยี่หลุว่าหลุตั้วได้ปုံตระนบ่เปียเราโหมาหลุอขวยไม่เปียวเนี่ยท่องนี่แล้วมาดีควยขวยนานัวขวยตองไม่อยากอ๋อผิดนี่แหละไอ้อะไรโหเราก็ပြောပြจินน่ะบาถ้าว่าเว้ย
ถ้าก็เสียจี้อุ๋นตินตูอจินตาบัวเนี่ยท่องนี่ชีจักขันแก่อย่างเช่นน้องก็ค้าที่จั่นดั้นละได้ท่องนี้อึดจုံนี้เนี่ยปัดตะลูยี้ท่าได้บาแล้วแห่หลุงเยเสื้อสาวอูเจ้า VOE မြန်မာပိုင်းကဥโจဇန်သားကဆက်သွဲမင်းမြန်ရှင်น้องကပြောဆိုထားခဲ့တာကိုနားဆင်ခဲ့ရတာပါเสียจี้อุ๋นตินဟာตูအသက်မဆုံးငယ်အချိန်ထိသူထောင်ထဲမှာဝစ်ဆင်ခဲ့တဲ့အကျဉ်းထောင်ဝစ်ဆုံးအပြာရောင်ကိုဝစ်ဆင်ပြီးတော့မတရားဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လည်လွတ်မြောက်ဖို့ဒစိုက်မမတ်တောင်းဆိုတိုက်ပွဲဝင်ခဲ့တာလည်းဖြစ်ပါတယ်။သူကွယ်လွန်တဲ့၃နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာတော့ဆရာကြီးဦးဝင်းတင်ဖြစ်စေခြင်းတဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိပြန်လည်လွတ်မြောက်ရေးအပြာရောင်အင်ဂျင်ဝစ်ဆင်ပြီးတော့တောင်းဆိုကြဖို့အပြာရောင်အင်ဂျင်လှုပ်ရှားမှုကိုနိုင်ငံရေးအကျဉ်းသားဟောင်းနေတဲ့ဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းလှုပ်ရှားတောင်းဆိုကြမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုလုံးမှုဆောင်ဦးထွန်းကြီးကပြောပါတယ်
။ထူးထူးခြားခြားကတော့ဘဘကိုလေးစားကုန်ပြီးသောအားဖြင့်အပြာရောင်ဝစ်လှုပ်ရှားမှုပေါ့လေ။နော်ဘဘကနောက်ဆုံးထွက်တဲ့အချိန်ကိုအထောက်ဝစ်ဆိုအပြာရောင်ဝစ်ပြီးတော့ဘဘကကွန်လွန်သွားတာလေ။နောက်တစ်ခုကဘဘကသူ့ရဲ့စက်ဖန်းတစ်လျှောက်လုံးမှာကိုကျိုးစုံအနစ်နာခံပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကြီးပွားကိုဥဋ္ဌိပန်စင်တာကိုလေးစားကုန်ပြုသောအဖြစ်၎င်းနိုင်ငံကျင်းသားအောင်ချင်းချင်းမရှိလွမြောက်ရွတ်တဲ့တော်၎င်းနောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပေါ့လေမြန်မာနိုင်ငံကျင်းထောင်များမှာနိုင်ငံကျင်းသားတွေကြံ့ရှိနေသေးတယ်ဆိုတဲ့သတင်းစကားကိုပြည်တွင်းဒေသတွင်းနိုင်ငံတကာကိုပေးပြင်တဲ့အပေါ်မှာအဲ့ဒီရည်ချက်တွေနဲ့ပေါ့အပြာရောင်ဝတ်လှူရှားမှုတစ်ခုကိုလေခန္ဓာတက်ရောက်လာတဲ့လူတွေကအကြောင်းကြောင့်အခမ်းအနားမတက်ရောက်နိုင်တော့ညာလေဘာဘကိုလေးစားကုန်ပြုသောအဖြစ်အပြာရောင်ဒီအင်းဝတ်ဆင်ပြီးတော့အပြာရောင်ဝတ်အဒီလောက်ချမှုတစ်ခုကိုကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့တော့ဖော်ထုတ်ပြတာကိုအခြေအနေလောက်ထားတာရှိပါတယ
်။ဝိုင်းရင်နိုင်ငံရေးသမားကြီးလည်းဖြစ်သတင်းစာဆရာကြီးလည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတေလိုလူမျိုးကိုလေးစားအတူယူစေလိုပြီးနောင်လူငယ်မျိုးဆက်တွေဘက်ကတိုင်းပြည်အနာဂတ်အတွက်ရှေ့ဆက်ပြီးတာဝန်ယူစိတ်နောက်နိုင်ငံကောင်းကျိုးတွေကိုလှုပ်ဆောင်စေလိုတဲ့စိတ်တွေဖြစ်စေလိုတဲ့အတွက်အခုလိုအောက်မေ့ဘွယ်ခန္ဓာကိုဒီမိုကရေစီအင်အားစုတွေဘက်ကအလေးနက်ထားကျင်းပနေကြတာဖြစ်တယ်လို့လည်းဦးဝင်းတေနှစ်ပတ်လည်နေ့အခမ်းအနားဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ
်။တစ်ခေတ်မှာအဲ့တော့ကျွန်တော်တို့တိုင်းပြည်အတွက်ကတော့တံမိုးမဖြတ်နိုင်တဲ့တကယ့်ကိုတံမိလူသားပါနော်ဘာကြောင့်လဲဆိုတော့ဘာမှနောက်ဆုံးထွက်တဲ့အစီသူ့ပုံစံတစ်ခုမှသူကမဆောင်ရွက်ခဲ့တဲ့အပြင်သူအများအားလူလို့သူပြောနေတာဒီသူတို့အကျိုးကြီးဝါပဲသူကဥပဒေပန်းစစ
် NLD ဥဆောင်တဲ့ရက်သားအစိုးရလက်ထက်ရောက်လာပေမဲ့လို့နိုင်ငံတော်မှာအကျဉ်းထောင်နေတဲ့နိုင်ငံရေးအကျဉ်းသားတွေကြံ့ရှိနေသေးတာနောက်တက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေဖမ်းဆီးအထိမ့်သိမ်းခံနေရသေးတာဟာနိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရကိုတရားဝင်အထိပ္ပယ်ပဖွင့်ဆိုနိုင်သေးတာတရားမျှတမှုမရှိတဲ့ဥပဒေတွေကိုမဖြတ်သိမ်းနိုင်သေးတာကြောင့်ဖြစ်တယ်ဆိုတာကိုလည်းထောက်ပြကြပါတယ
်နိုင်ငံရေးအကျဉ်းသားကထောင်ချနေတဲ့နိုင်ငံရေးအကျဉ်းသားကအခုချိန်မှာ93ဟောင်းရှိတယ်တရားရုံးမှာအမှုရင်ဆိုင်နေရတာအတွင်းမှာရင်ဆိုင်နေရတာ85ယောက်ရှိတယ်အပြင်ကနေပြီးတော့အမှတ်ခံနေရင်ဆိုင်နေရတာ121ယောက်ရှိနေတဲ့အပြင်ကိုလေဗနာရေးနဲ့ပတ်သက်လို့ဒီဂျာပူဂျာသား90ကိုလည်းပုံမှန်၄ခုလောက်နေတယ်သူတို့အမှုခွင့်ထားတဲ့အပြင်အဲ့ဒီကိစ္စကိုလဲနာမှာကံမဲ့ဆန္ဒပြတဲ့နောက်နောက်လူငယ်၄ယောက်ကိုလည်းသူတို့အမှုခွင့်ထားတယ်။ဒါကိုကြည့်ခြင်းအားဖြင့်အမျိုးသားပြန်လည်စစ်မြန်ရေးတဲ့ကြည်ရင်းညံ့ရေးကိုကျွန်တော်တို့ကမေးခွန်းထုတ်အောင်လုပ်တယ်။အခုလိုနိုင်ငံရေးအကျဉ်းသားပေါင်းမြောင်များစွာအချင်းထောင်ထဲမှာရှင်းကိုကကိုအမျိုးသားပြန်လည်စစ်မြန်ရေးနဲ့ကြည်ရင်းညံ့ရေးကိုအလွန်တရာမှထိခိုက်တဲ့အပြင်တိုင်းပြည်ပုံရိပ်ကတိုင်းပြည်ကိုသိကြရောထိခိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲခံယူသုံးသပ်ပါတယ
်။ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်ခန္ဓာကိုရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကာကြီးဦးတင်ဦးတက်ရောက်မှာလည်းဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းနေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေဘက်ကအပြာရောင်ဝစ်ဆင်နေဝစ်ဆင်ပြီးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုမှာပြည်သူအားလုံးပါဝင်မှုနှိုးဆော်တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်